IS အစွန်ရောက်ဘက်ကကျူးလွန်တဲ့စုသွင်းရေးစက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့သူသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အီရန်နဲ့ဆီးရီးယားကဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေပေါ့ IS အစွန်ရောက်ဖွဲ့ရဲ့ကကျူးလွန်တဲ့စုသွင်းရေးစက်မှုတွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစ်ခုကိုမလ18ရက်နေ့နောက်ဆုံးထားပြီးပေးဖို့ကွန်ဂရက်လူတော်ကသမ္မတဥဘာမအစိုးရကိုသတ်မှတ်ပေးထားတဲ့နောက်ဆုံးနေ့ဒီကနေ့မှာဝန်ကြီးကယ်ရီကအဲ့လိုကြေညာတာပါ။သတ်မှတ်ပေးထားတဲ့နောက်ဆုံးရေးအမိအစိုးရအဖွဲ့အနေနဲ့ဆုံးဖြတ်ပေးနိုင်မှာမဟုတ်ဘူးဆိုပြီးဗိုလ်ထုနေတုံးကတော့မစ္စတာကယ်ရီကပြောခဲ့ပါသေးတယ်။တခြားနိုင်ငံတခုမှာလူမျိုးတုံးတက်ပြမှုဒါမှမဟုတ်လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေကြောင်းအရတာဝန်တစ်ခုခုရှိတယ်ဆိုတဲ့အတိတ်ပဲမတက်ရောက်ဘူးလို့နိုင်ငံတိုင်းဝန်ကြီးဌာနကပြောထားဘူးပါလေ။ဒါပေမဲ့လူမျိုးတုံးတက်ပြမှုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်တာဟာမူဝါဒရေးရပိုင်းမှာတက်ရောက်မှုတစ်စုံတရာတော့ရှိလာမှာပါ။အထူးသဖြင့်လူမျိုးစုတစ်ခုခုဒါမှမဟုတ်နိုင်ငံတစ်ခုခုကကြီးမားတဲ့လူဦးရေတစုကိုရွေကျက်ရှိရှိနဲ့တက်ပြတာကိုလူမျိုးတုံးတက်ပြမှုဖြစ်သတ်မှတ်ထားပါလေ။